အမောင်ထဲမှာလင်းနိုင်တဲ့ပိုဟတ်တကောင်တမိုင်းခင်မတိုင်ခင်ကကြောက်ထွင်းပကြီးတွေကိုဖျက်ဆီးနိုင်တဲ့အနက်ရောင်မှုတစ်မျိုးနဲ့ကလင်းငယ်တယောက်ရဲ့လက်သေးခွန်ထက်တောင်သေးတဲ့ဖားကလေးတကောင်ဟာ2012ခုနှစ်မှာရှာဖွေတွေ့ရှိတဲ့မျိုးစိတ်အသက်စရင်ရဲ့ထိတ်ဆုံးကဆဲကူထဲမှာပါဝင်ပါတယ်။နိုင်ငံတကာမျိုးခွဲပညာရှင်များကော်မတီကသူတို့ရဲ့နှစ်စဉ်ရှာဖွေတွေ့ရှိချက်တွေကိုဒီသတင်းပတ်အတွင်းမှာပဲကြေညာလိုက်တာဖြစ်ပါတယ်။စပိန်လူမျိုးဇီဝပညာရှင်တတ္ထဗေဒသုတေသီတူဖြစ်တဲ့ကော်မတီရဲ့ဥက္ကဋ္ဌအန်တိုနီယိုဗယ်ဂျာကက်ဆက်စ်ကလူတွေမျော်လင့်မထားတဲ့ပုံမှန်မဟုတ်တဲ့အရွယ်အစားနဲ့ပုံသဏ္ဍာန်ရှိတဲ့တက်ရှိသရဝါတွေအင်မတန်ကိုရှာပါပြီးတော့အရောက်ပေါက်ခက်ခဲလာတဲ့ဝင်းကျင်တွေမှာရှိတဲ့တက်ရှိသရဝါတွေကိုသူတို့ကော်မတီကလိုက်ရှာနေတာဖြစ်တယ်လို့ဆိုပါတယ်ထိတ်တန့်မျိုးစိတ်သက်ဆယ်ခုကိုအခုလိုရွေးချယ်သတ်မှတ်တာဟာအရီဇိုနာတပ်သူက6ချိန်မြောက်သတ်မှတ်မှုဖြစ်ပါတယ်ဒီနှစ်စည်းရင်းထဲမှာအင်မတန်သိငယ်တဲ့ခင်းရောင်ရှိတဲ့ပန်းတမျိုး၊စောင်းပုံသဏ္ဍာန်ရှိတဲ့ရေမြုပ်တမျိုး၊လက်ဆူလာမြောက်တမျိုးနောက်ခရုစားမွေနဲ့မျိုးတုံးတော့မဲ့မာရာကက်စကာတစ်တော်တွေကပန်းပွင့်တဲ့ချုံပုတ်တမျိုးလည်းပါဝင်ပါတယ်။နှစ်စဉ်နှစ်တိုင်းသစ်ပင်နဲ့တရိတ်ဆန်မျိုးစိတ်သစ်ပေါင်း 18,000 လောက်ကိုသိပ္ပံပညာရှင်တွေကရှာဖွေတွေ့ရှိနေပေမဲ့ကမ္ဘာမှာဒီရှိတဲ့သက်ရှိမျိုးစိတ်ပေါင်း 10,000 တွေက2,000 လောက်ကိုပဲသူတို့ကအမည်နာမတက်ကြတာဖြစ်ပါတယ်ရှင်။